ဒီကနေ့မနက်စောပိုင်းတုန်းကရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကအမှတ်နှစ်ရဲစခန်းနဲ့စစ်ကောင်စီတပ်စခန်းနေရာတွေကို MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့ပါတယ်။တနင်္ဂနွေနေ့ညပိုင်းတုန်းကလည်းတိန်ညီမြို့ရဲ့အဝင်တံတားမှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ရှမ်းမြောက်မဟာမိတ်အဖွဲ့တွေမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးမှုမအောင်မမြင်ဖြစ်ခဲ့တဲ့နောက်စစ်ရေးပဋိပက္ခတွေပြန်ပြီးတော့မြင့်တက်လာနေတာလည်းဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါရှင်။
ဒီကနေ့မနက်လာရှုမြို့တွင်တိုက်ခိုက်မှုတွေဟာမနက်အစောပိုင်းမှာဖြစ်ခဲ့တာပါ။ပထမတိုက်ခိုက်ခံရတဲ့နေရာကမြို့လက်ကောင်ရှိအမှတ်နှစ်ရဲစခန်းဖြစ်ပြီးနောက်တနေရာကတော့သိန်းနီမြို့အထွတ်စစ်ကောင်စီရဲ့ခမာယ900တပ်စခန်းအနီးမှာလို့လာရှုဒေသခံတဦးက VOA ကိုပြောပါတယ်
။ဖြစ်တာမနေ့ကဖြစ်တာဆရာဖြစ်တာရဲဒီအဲ့ဒီဘုရားကစနီမြို့လေကောင်ပေါ့ပြောမယ်ဆိုတော့မြို့လေမှာရှိတဲ့အမှတ်နှစ်ရဲစခန်းကိုဖြစ်တယ်ဒီတော့ကျွန်တော်တို့ဒီအကွက်ငါမိုင်ကုန်းမှာလာရှုအထက်ပေါ့ဗျာဒီမိုင်ကုန်းမှာတနေရာဖြစ်တယ်ပေါ့သူကဟိုကလည်း900ခုနဲ့ပြီးတယ်သူကလည်းပြောတာပဲဒီနဲ့အစိုးရပေါ့ဒီနိုင်မထိုးခင်10မိနစ်လောက်မှာဖြစ်တယ
်ရက်ကွက်ငါအတွင်ပြစ်ခတ်မှုမှာတော့အထိခိုက်မရှိကြောင်းနဲ့ရက်ကွက်7နှစ်အမှတ်1ရဲစခန်းပြစ်ခတ်မှုမှာတော့ထိခိုက်မှုရှိနိုင်ပေမဲ့တည်မရသေးကြောင်းပြောပါတယ်တနင်္ဂနွေနေ့ညပိုင်းမှာတိန်းဒီမျိုးကလာရှုဘက်အထက်တံတားမှာလည်းပြစ်ခတ်မှုတစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့ဒီတိုက်ခိုက်မှုဟာTNLA ခေါ်တန်ပလောင်အဖွဲ့ဖြစ်တယ်လို့သတင်းကြားသိရကြောင်းပြောပါတယ်
။ပင်ကြီးကမင်းရဖြစ်တာဆိုတာမင်းရ9နိုင်မှာအဲ့ဒီကျွန်တော်တို့ပင်ကြီးလာရှုဘက်အထက်တံတားမှာဖြစ်တာလေ။အဲ့ဒီတံတားမှာသူတို့ရဲကင်းရောစစ်ပတ်ရောစောက်တယ်လေ။အဲ့ဒီမှာပြစ်ခတ်မှုဖြစ်တာပေါ့။ကျွန်တော်ပြီးတဲ့နောက်က TNLA ရလို့ပြောတယ်။တ
ိန်းဒီတံတားပြစ်ခတ်မှုနဲ့ပတ်သက်ပြီးအတည်ပြုနိုင်ဖို့ TNLA ပြောရေးဆိုခွင့်ရှိသူကိုဖုံးခေါ်ဆိုခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။MNDAA ကိုကန့်အဖွဲ့ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကဒီမနက်ခင်းလာရှိုးမြို့တွင်ပြစ်ခတ်မှုနဲ့ပတ်သက်လို့တည်င်းမရသေးကြောင်းအခုလိုပြောပါတယ
်ဒီနေ့မှာလည်းတိုက်ပွဲအဖြစ်လို့ပြောတယ်ဒါပေမဲ့ဒီအချက်လက်ကဒီစိတ်ကျွန်တော်စီကမရောက်သေးတာ
ဇွန်လ2ရက်နေ့ကစတင်ပြီးနေ့စဉ်တိုက်ပွဲဖြစ်ပွားခဲ့ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဆလာပိုင်း2ရက်နေ့မှာကျွန်တော်အဖြစ်ပြတဲ့မူပန်ခိုင်မူပန်ခိုင်ဆိုတာတိတ်ကြီးပါပဲတိတ်ကြီးလည်းမှဒီကကျွန်တော်တို့အဲ့မှာ6တိရဲ့ယာယီတက်ခန်းတစ်ခုရေကတော့အစကောင်ဒီကလူဝင်အား90လောက်ရှိတဲ့စစ်ကြောင်းနဲ့လာရောက်ထူးထူးဆင်းဆင်းနဲ့တိုက်ပွဲကဒီမာကြီးတကြဖြစ်သွားခဲ့တယ်ပေါ့။သုံးရက်မြောက်ကျတော့အာကုကန်ဒူတာအတွင်းအာလောက်ကမြို့နယ်ရဲ့အနောက်တောင်ဘက်ခြမ်းပေါ့နော်။အဲ့မှာရှိတဲ့တက်ခန်းတစ်ခုကိုလည်းကိုယ်ကလူဝင်အား100နဲ့လာရောက်ထူးထူးဆင်းဆင်းနဲ့တိုက်ပွဲကသုံးမာကြီးတကြပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ပေါ့နော်။အဲလီယန်ကြီးကလည်းဒီလောက်ကမြို့ရဲ့အရှိတူလောက်ပဲခြမ်းပေါ့နော်။အဲ့တဘက်မှာလည်းလာရောက်ထူးထူးဆင်းနဲ့အဲ့တော့ဘယ်အခြေအနေအသေးစိတ်ကိုတော့သိရတယ်
ဒီတိုက်ပွဲတွေအတွင်းမှာကိုကန့်ဘက်ကတယောက်ကြာဆုံးပြီးတယောက်ဒဏ်ရာရခဲ့ကြောင်းသိရပေမဲ့စစ်ကောင်စီဘက်ကအထိခိုက်စီရင်ကိုတော့မသိရကြောင်းပြောပါတယ်ဒီအပိုင်းအတွင်းမှာလာရှုကတာရန်မြို့ဘက်အထက်22မိုင်ခန့်အကွာမှာရှိတဲ့နန်ပေါင်ရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားကြောင်းဒေသခံအချို့ကပြောပေမဲ့တိကျအတည်ပြုချက်တော့မရပါဘူးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ညီနောင်မဟာမိတ်ခေါ်တန်အန်းပလောင်ကိုကန့်နဲ့ရခိုင်တပ်ဖွဲ့တွေမိုင်းလာမြို့မှာဆွေးနွေးပြီးနောက်ဖြစ်ပွားလာတာပါစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့ဟာတရုတ်နိုင်ငံရဲ့ဂျားဝင်စစ်ဆက်မှုနဲ့၃ရက်ဆွေးနွေးဖို့တတ်မှတ်ခဲ့ပေမဲ့ဆွေးနွေးပွဲဒုတိယနေ့မှာပဲရပ်ဆိုင်းခဲ့ပါတယ်ဒီအပိုင်းရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိပါဘူးမေလ22ရက်နေ့ကလာရှိုးမြို့စံသိမ်းပြီးအထွက်လန်းရှိနီးပညာအထက်တန်းကျောင်းကိုအမည်မသိလက်နက်ကိုင်အဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့တယ်လို့20ရက်နေ့ကလာရှိုးမြို့နယ်ပန်မွန်းရွာအနီးမှာစစ်ကောင်စီတပ်နဲ့ TNLA အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါသေးတယ်ခင်ဗျာ